ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအထွေထွေရွေးကောက်ပွဲစတင်ပါပြီ။ဆီယနာသိမ့်ပြီးနောက်၅နှစ်အကြာမှာပထမဆုံးကျင်းပမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်။2014ခုနှစ်ဆီယနာသိမ့်မှုကိုဦးဆောင်ခဲ့တဲ့လက်ရှိဝန်ကြီးချုပ်ဖရယုချန်ဦးချာကတော့ဆက်ပြီးအာဏာရယူထားဖို့မျှော်လင့်နေတာပါ။စစ်တပ်ကစီစဉ်တဲ့နိုင်ငံရေးစနစ်ကိုအားလုံးကလက်မခံတာကြောင့်ဒီရွေးကောက်ပွဲကအစကတည်းကမတည်ငြိမ်ဖြစ်နေပြီးထိုင်းနိုင်ငံအတွက်နောက်ထပ်အခက်အခဲတစ်ခုရဲ့အစသာဖြစ်လိမ့်မယ်ဆိုပြီးလဲဝေဖန်သူတွေကပြောကြပါတယ်မဲဆန္ဒရှင်50တန်းကဝန်ကြီးချုပ်ကိုတိုက်ရိုက်ရွေးကောက်တင်မြှောက်မှာမဟုတ်ပါဘူးရွေးကောက်ခံအောက်လွှတ်တော်အမှတ်900နဲ့စစ်တပ်ကခန့်အပ်မဲ့အထက်လွှတ်တော်အမှတ်250စုစုပေါင်းလွှတ်တော်အမှတ်950ရဲ့အများစုထောက်ခံမှုနဲ့ဝန်ကြီးချုပ်ကိုရွေးချယ်ဆုံးဖြတ်မှာဖြစ်ပါတယ်ဝန်ကြီးချုပ်ကလွှတ်တော်အမှတ်ဖြစ်ဖို့လည်းမလိုအပ်ပါဘူးနိုင်ငံရေးပါတီကြီးတွေအနေနဲ့ဝန်ကြီးချုပ်ရွေးချယ်နိုင်ပြီးစီအစိုးရဖွင့်နိုင်လောက်တဲ့အထိလုံလောက်တဲ့လွှတ်တော်အမှအရေးအတွက်ရမယ့်အနေအထားမရှိပါဘူးလွှတ်တော်မှာအများစုထောက်ခံမှုမရှိအထက်လွှတ်တော်ကထောက်ခံမဲ့စစ်တပ်ကြိုက်ဝန်ကြီးချုပ်တယောက်ပဲထွက်ပေါ်လာနိုင်ခြေရှိနေပါတယ်ဒီကနေ့အထွေထွေရွေးကောက်ပွဲအတွက်မနေ့စနေနေ့ကတော့ထိုင်းနိုင်ငံတဝက်မှာအကြီးအကျယ်ပြင်ဆင်ခဲ့ကြပါတယ်ရှင်